စကိုင်းတိုင်းကရွှေဘိုခရိုင်ဝက်လက်မြို့နယ်တွေကကျေးရွာတချို့ကိုစစ်ကောင်စီတပ်ကအနေမြေရှင်းလင်းလာမှာနေအိမ်တချို့မိရှုခံရပြီးအရသားတိုက်ဆုံမှုတွေရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းအထက်ပိုင်းဝန်းတုံမြို့နယ်တွေကကျေးရွာ၉ရွာလဲမိရှုခံရပြီးကျေးရွာသား၂000ခွဲလောက်အိုးအိမ်ဆုံးခွာထွက်ပြေးနေကြရပါတယ်။စကိုင်းတိုင်းတွင်းကစစ်ပြေးဒုက္ခသည်တွေအခြေအနေရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့မဆုမုံကပြောပြပေးပါမယ်ခင်ဗျာ။
စကိုင်းတိုင်းဝက်လက်မြို့နယ်ကကြေးရွာတချို့စီကိုစစ်ကောင်စီတပ်တွေဟာမနေ့ဧပြီလ24ရက်ညကတည်းကဝင်ရောက်လာပြီးလူနေအိမ်တွေကိုမီးရှို့ဖျက်ဆီးတာတွေလုပ်နေတယ်လို့ဒေသခံပြည်သူတွေကပြောပါရယ်။ရုံးမင်ကုံကြေးရွာမှာတော့လူငယ်2ဦးအသက်ခံလိုက်ရတယ်လို့ထွက်ပြေးတင်းရှောင်နေရတဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တဦးကပြောပြပါရယ်
။မနေ့ကစကားတွေအင်းအလုံးကြီးနဲ့စစ်ကြောင်းစထိုးတယ်တစ်ဆိုင်ကြေးရွာကိုမီးရှို့တယ်အခုအချိန်မှာရုံးမင်ကုန်းကြီးရွာကိုမင်းညာစီကြောင်းစားတယ်ပေါ့နော်ကိုတို့ခွဲတယ်ဒီကင်းကိုတိတ်ဆောင်နေတယ်အင်းကတော်တော်များတယ်အခုရုံးမင်ကုန်းကိုမီးရှို့နေတယ်မင်းညာဖမ်းပြီးတဲ့ကလေး၃ယောက်ကတယောက်ကတော့သူတို့နဲ့ထွက်ပြီးတော့လွတ်သွားတယ်နှစ်ယောက်ကတော့အသက်ခံရတယ်အခုကြာမီးရှို့နေတယ်ဖြစ်နေတယ်တို့ဘက်ကအင်းအားကအခုတို့မန်းလေးမရိယာဘက်ကနေပြီးတော့ကားကြီးနဲ့လာတာလာပြီးမှအဲ့ကရှေးမကားကိုတင်းမုန်းနေသူအင်းအားကခမကြီး၃ယောက်ကျော်
ရုံးမင်ကုံကျေးရွာနဲ့တစ်စိတ်ကျေးရွာမှာမီးရှို့ဖျက်ဆီးခံရတဲ့လူနေအိမ်ကြီးကဘလောက်ထိရှိနေလဲဆိုတာကိုတော့အတိအကျမသိရသေးပါဘူး။ထွက်ပြေးတင်းချောင်နေကြရတဲ့ဒေသခံပြည်သူတွေအနေနဲ့သူတို့ရဲ့နေအိမ်တွေစီပြန်ဖို့ပါခက်ခဲနေတယ်လို့ဒေသခံပြည်သူတို့ကပြောပါတယ်
။ဒေသခံတွေကတော့မင်းညာကလေးရွာကြီးချုပ်ဆက်တွေအကုန်လုံးကြီးတယ်သူတို့စဝင်လာကြလက်နေကြီးနဲ့အကုန်ရမ်းပြီးတော့လေအကုန်လုံးထွက်ပြေးတင်းချောင်နေကြရတယ်တော်ရည်မှာဘုံပြန့်နှံ့နေတယ်ပေါ့အရင်တုန်းကတခါဝင်နေတဲ့အဲ့ဒီကတော့မီးမရှို့အိမ်ကြီးဟိုဆရာသူတို့လိုချင်တာလေဆရာဖြစ်စီအခုကဘာစစ်ကြောင်းမှမရှိရဲဟိုတော့မဖြစ်သေးပဲနဲ့ကိုသူတို့ကအခုကတတက်ကိုစစ်ကြောင်းထုတ်ပြောလာပြီးမီးရှို့
စကိုင်းတိုင်းဝက်လက်မြင့်နေတဲ့ကကြေးရွာတွေစီကိုစစ်ကောင်စီတပ်တွေကဝင်ရောက်လာပြီးနေမြေရှင်းလင်းရေးတွေလုပ်တာနောက်ဒေသခံကာကွယ်ရေးတပ်ဖွဲ့ PDF တွေနဲ့အပြန်အလှန်ပစ်ခတ်တာတွေခက်ဆိတ်ဆိတ်ဖြစ်နေပေမဲ့အခုမီးရှို့ခံရတဲ့ရွာနှစ်ရွာမှာတော့အပြန်အလှန်တိုက်ခိုက်မှုတွေမရှိဘဲစစ်ကောင်စီဘက်ကဝင်ရောက်စီးနင်းတာလို့ဒေသခံတွေကပြောပါတယ်။လူခွင့်ရေးအဖွဲ့တွေနဲ့စစ်ဆောင်တွေကိုကူညီပေးနေတဲ့အဖွဲ့တွေကပြုစုထားတဲ့စည်ရင်းအရာစကိုင်းတိုင်းဝက်လက်မြင့်နေတဲ့မှာ2021ခုနှစ်မေလကနေစပြီးအခု2022ခုနှစ်ဧပြီလလာဒုတိယပတ်အထိမီးရှို့ဖျက်ဆီးခံလိုက်ရတဲ့လူနေအိမ်ကြီးပေါင်းက300နီးပါးအထိရှိထားပါတယ်။ဒါကတော့ဝက်လက်မြို့နယ်ကအခြေအနေဖြစ်ပါတယ်။စကိုင်းတိုင်းအထက်ပိုင်းဝင်းသူနဲ့ကောလင်းကျမှာတော့ဝင်းသူမြို့အပိုင်းစိန်လေရွာအနီးမှာလည်းဧပြီလ22ရက်နဲ့23ရက်ဒီမှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တို့ကြားနှစ်ဖက်တိုက်ပွဲတွေအပြင်းထန်ဖြစ်ပွားပါတယ်။အဲဒီနောက်မှာတော့တိုက်ပွဲတွေဖြစ်ပွားနေတဲ့အနီးကကျေးရွာ၉ရွာကိုစစ်ကောင်စီဘက်ကမီးရှို့ဖျက်ဆီးတယ်လို့ဒေသခံတွေကပြောပါတယ်။အခုလိုမျိုးတိုက်ပွဲတွေပြင်းထန်ပြီးတော့စစ်ကောင်စီကနေအိမ်တွေကိုမီးရှို့ခံလိုက်ရတဲ့အတွက်အနီးနားကျေးရွာ40နီးပါးကတောင်းနဲ့ချီတဲ့ဒေသခံပြည်သူတွေထွက်ပြေးတိမ်းရှောင်နေရတယ်လို့ဝင်းတူဒေသခံတဦးကပြောပြပါဗျ
။စိတ်နဲ့အခုပထမအဦးဆုံးရှုတယ်ပြီးတော့တတိယဒါရှမ်းစုအုတ်ရှိခုံတပ်ပေါက်ခုံအလေခုံနဲ့အောင်ခုံအပါဝင်ကျွန်းမခုံတို့ကိုမရှုခဲ့တယ်ဗျာသူတို့တွေကဟုတ်ကဲ့ကျေးရွာ၉ရွာကြဟုတ်ကဲ့ဒုက္ခတွေကတော့အခုရွာပေါင်းလဲဝန်တုံမြို့နယ်ရဲ့ဆောင်ကျန်းမှာရှိရွာပေါင်း40နီးပါးကစစ်အေးစစ်အခုထပ်ပြီးတိမ်းရှောင်နေရတယ်ပေါ့နော်အဲတော့စစ်ဒေးရှောင်ပြည်သူပေါင်း 25,000 ခန့်တူလာပြီဗျ
အခုလိုမီးရှို့ခံရတာဟာဝင်းသူမြို့နယ်ထဲမှာပထမဆုံးမီးရှို့ခံရတာဖြစ်ပါတယ်။မီးရှို့ခံရတဲ့ကျေးရွာ၉ရွာကနေအိမ်ဘလောက်လောင်ကျွမ်းသွားသလဲဆိုတာကိုတော့အတိအကျမပြောနိုင်သေးဘူးလို့ဒေသခံတွေကပြောပါတယ်။ဒီကနေ့ဧပြီလ25ရက်နေ့မှာလဲဝင်းသူမြို့နယ်အလုံးတောင်အနီးမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဆက်ရှိနေတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒီလိုနေအိမ်တွေမီးရှို့ခံရတာတိုက်ပွဲတွေဖြစ်ပွားနေတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူး။စကိုင်းတိုင်းထပ်ပိုင်းဖြစ်တဲ့ဝန်းသူကော်လင်ပင်လယ်ဘူးစားတဲ့မြို့တွေကိုအင်တာနက်တွေဖြတ်တောက်ထားတာလနဲ့ချီပြီးကြာမြင့်နေပြီးတယ်လီဖုန်းဆက်သွယ်မှုတွေမှာလည်းအခက်အခဲတွေရှိနေပါတယ်ရှင်။